This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆင်းရဲနာရှင်ပြည်တို့ကကင်းဝေးပြီးကိုယ်စိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်ဗျာဒီနေ့2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကပကြတဲ့ပြပေးမှာဖြစ်ပါလိမ့်မယ်။ Radio NUG သတင်းများမင်္ဂလာပါခင်ဗျာ။ကုချံစပြီး2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ Mobile Leader Scan ကို100%မှ Short Tight ဒုံးနေတဲ့တိုက်ခိုက်မှုမှာလေရင်နှဆင်းပျက်စီးပြီးအရာရှိ3ဦးအပါအဝင်စစ်သား15ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကရင်နီကရင်မွန်နဲ့တရင်တိုင်းကံရဲဒေသတွေမှာလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့ရောင်တိုင်းမော်ဘီမျိုးကစစ်ကောင်စီရဲ့ leader scan ကိုတရားခွန်မှာမှ short tight ဒုံးတွေနဲ့တိုက်ခိုက်ခဲ့ရမှာလေရင်နှဆင်းပျက်စီးသွားပြီးအရာရှိ3ဦးနဲ့စစ်သည်12ဦးသေဆုံးသွားတယ်လို့ Brave Warriors for Myanmar BWM ကဒီကနေ့ဒီဇင်ဘာလ9ရက်မှာထုတ်ပြန်ပါတယ်။မနေ့ကဒီဇင်ဘာလ6ရက်ည10နာရီခန့်မှာတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အခု mission တက်ခတ်မှုမှာ mobile leader ထဲမှာရှိတဲ့ y8 ထောက်ပို့စစ်လေယာဉ်တစ်စင်းနဲ့ y12 တက်ခတ်ရေးစစ်လေယာဉ်တစ်စင်းထိခိုက်ပျက်စီးခဲ့တဲ့ပြင်ကိုတောင်ပြေးလန့်နဲ့စီမံခန့်ခွဲတဲ့ရုံးတွေမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်။ဒါပြင်လေတပ်အရာရှိ3ဦးနဲ့စစ်သည်12ဦးသေဆုံးပြီးလေတပ်စီမံခန့်ခွဲရေးအုပ်မှုကြီးအပါဝင်အရာရှိ2ဦးနဲ့အခြားဆင့်စစ်သည်5ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ကနဦးစုံစမ်းသိရှိထားပြီးဖြစ်ပေမဲ့စစ်ရှုံးကောင်စီဘက်ကတော့ထိခိုက်ပျက်စီးမှုအခြေအနေတွေကိုထပ်ပြီးသိနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့BWM ကအသိပေးထားပါတယ်။ Mobile Leader Scan တိုက်ခိုက်မှုကို Shero SAF နဲ့ Brave Warriors for Myanmar BWM တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီဖွဲ့တွေဟာစစ်ရှုံးကောင်စီရဲ့ Mobile Leader Scan တွင်မှာရှိတဲ့ Y12 တိုက်ခိုက်ရေးစစ်လေယာဉ်တွေထားရှိရာလေယာဉ်ယုံဟန်ကာကိုပစ်မှတ်ထားပြီးတရားခွန်မှာမှ short tight ဒုံး၅လုံးနဲ့အောင်မြင်စွာပစ်ခတ်နိုင်ခဲ့တာပဲဖြစ်ပါတယ်။စစ်ကောင်စီအနေနဲ့ပြင်းမဲ့ပြည်သူတွေနဲ့တိုင်းသားဒေသတွေကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်နေတာတွေအတွက်တုံ့ပြန်တိုက်ခိုက်တာလို့Shero SAF အဖွဲ့ရဲ့ Auburn Special Operation USO ကလည်းအသိပေးထားပါတယ်။ Mobile Leader ဟာကရင်နီ၊ကရင်မွန်နဲ့တနင်္သာရီကမ်းရိုးဒေသတွေကိုအဓိကထားပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတဲ့ Leader Scan ဌာနချုပ်ဖြစ်တယ်လို့နိုင်ငံတကာကလာတဲ့စစ်ရေးနဲ့ဆိုင်တဲ့အရေးကြီးပစ္စည်းတွေကိုလက်ခံဖြန့်ဖြူးရမှာအဓိကကြတဲ့ Leader Scan လည်းဖြစ်တယ်လို့သိရပါတယ်။အထူးသဖြင့်တရုတ်ကလာတဲ့စစ်လက်နက်ပစ္စည်းတွေထားရာအထိုင် Scan လည်းဖြစ်တဲ့အတွက် BWM နဲ့မဟာမိတ်ဖွဲ့တွေကအခုလိုပဲပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနှံ့မှာရှိတဲ့ပြည်သူလူထုရဲ့အသက်အိုးအိမ်ကိုနေ့စဉ်နဲ့အမျှချင်းချောက်ဖျက်ဆီးနေတဲ့စစ်ရှုံးကောင်စီရဲ့ leader scan တွေကိုအားနည်းချိနဲ့ပြိုလဲလာစေဖို့လေတပ်ပြူမရှင်တွေကိုမာမိတ်ဖွဲ့တွေနဲ့အတူဒီဇိုင်းမမတ်ဆက်လက်ဖော်ဆောင်သွားမယ်လို့ BWM ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတကားဗမောမျိုးမှာ KIA နဲ့ပူးပေါင်းတပ်တွေဝင်ရောက်နေရယူတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မာမိတ်ပူးပေါင်းတပ်တွေကဗမောမျိုးသိန်းတိုက်ပွဲဖော်ဆောင်နေပြီးလက်ရှိမာမျိုးတွေနေရာများစုကိုပူပေါင်းတပ်ဖွဲ့တွေဝင်ရောက်နေရာယူထားနိုင်ပြီလို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။စစ်ကောင်စီဖွဲ့တွေဘက်ကစနိုက်ပါဒရုန်းနဲ့ MG42 နဲ့ခြေကုပ်ယူထားတဲ့မုံမောက်လမ်းကြောအောင်မြင်ရွာက၃တပ်တိုက်အဆောင်အုံကို KIA နဲ့မာမိတ်ပူပေါင်းတပ်တွေကဒီဇင်ဘာလ6ရက်နေ့ညနေပိုင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့လည်းအသိပေးပါတယ်။မြို့သူပိုင်းအိမ်ပေါ်မှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုရှင်းလင်းလိုက်ရတာဖြစ်တဲ့အတွက်ထိခိုက်ပျက်စီးမှုတွေအတွက်အင်ရှင်ကိုအားနာမိတယ်လို့ဆိုပါတယ်။လက်ရှိမှာလည်းဗမောနဲ့မန်စီမြို့တို့မှာလေးရဲမြောင်နေအဖြစ်စစ်ကောင်စီတပ်တွေနဲ့တော်လိုင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီး KIA နဲ့မာမိတ်တပ်တွေကမြို့ထဲမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ရဲစခန်းတွေကိုသိမ်းပိုက်နိုင်ဖို့ထိုးစစ်အရှိန်မြှင့်နေတယ်လို့လည်းသိရပါဗျ။ စစ်ကောင်စီဘက်ကလည်းလေချောင်းကပစ်ကူပေးတက်ခတ်မှုတွေဇက်လိုက်ပြလို့လည်းရှိတယ်လို့လည်းသတင်းရင်းမြစ်ကပြောပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဗမာမျိုးကရဲသားပြည်သူတွေတောင်းနေချီပြီးမျိုးကိုစွန့်ခွာထွက်ပြေးနေကြတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ KIA သတင်းပြန်ကြားရေးဌာနကကချင်ပြည်နယ်နဲ့သတင်းဖော်ပြထားရမှာတိုက်ပွဲကြောင့်စစ်ရှောင်လာတဲ့ဒေသနေပြည်သူတွေကိုစစ်ကောင်စီတပ်ကပစ်ခတ်တာပိတ်ဆို့တားဆီးတာတွေပြုလုပ်ခဲ့တယ်လို့အသိပေးထားပါတယ်။အခုလိုစစ်တပ်ရဲ့လူမဆန်တဲ့လုပ်ရကြောင့်စစ်ရှောင်လို့တဲ့ဗမာကဒေသနေပြည်သူတွေအခက်ခဲဖြစ်နေရတယ်လို့ဆိုပါတယ်။ဗမာမျိုးတွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဗမာမုံမောင်မျိုးနယ်ကြားမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့သိရပါတယ်ခင်ဗျာ။အခုတကားမောင်နှောင်းမျိုးကနောက်ဆုံးလက်ကျန်နာခကငါးကိုမကြမီအပိသက်သိမ့်ပိုင်မယ်လို့အေးအေးကြေညာတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရခိုင်ပြည်မောင်နှောင်းမျိုးကနောက်ဆုံးလက်ကျန်စခန်းတစ်ခုဖြစ်တဲ့အမှတ်ငါးနေကြားဆောင်တိုင်ရင်ဌာနချုပ်နာခခငါးကိုမကြမီမှာအပိသက်သိမ့်ပိုင်နိုင်တော့မယ်လို့ရခိုင်တပ်တော်အေးကထုတ်ဖော်ကြေညာလိုက်ပါတယ်။ရန်သူဘက်ကရခိုင်တပ်တော်ရဲ့ထိုးစစ်ကိုလေကြောင်းပစ်ကူနဲ့ရေတပ်စစ်သင်္ဘောတွေဘောကနေပစ်ကူအမြောင်များနဲ့ခုခံကာကွယ်နေပေမယ့်ရခိုင်တပ်တော်အနေနဲ့ရန်သူလက်ကျန်စခန်းတွေကိုအပိသက်သိမ့်ပိုင်ရယူနိုင်ဖို့တပြိုင်တည်းထဲထိုးစစ်ဆင်နေချိန်မှာအခုလိုပဲထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ရခိုင်ဒေသတွင်းကအန်တောင်ကုန်းကွာနဲ့မောင်နှုံးမြို့မှာရှိတဲ့ဖက်စစ်ချမ်းဘတ်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းတွေရှိရာနေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးနေတိုင်းပြင်းထန်နေတယ်လို့ဆိုပါတယ်။ဒီထဲကမှမောင်နှုံးမှာရှိတဲ့နခခငါးစခန်းတွင်းကနေခုခံနေတဲ့စစ်ကောင်စီတပ်တွေအတွက်ဝေဟင်ကနေခဲရဲတဲ့ရိတ်ခါတွေဖြစ်တင်းပိတ်ယုံကလွဲပြီးကုန်းလန်းရေလန်းကနေစစ်ကူဖြစ်တင်းပိတ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့သိရပါတယ်။ဒါကြောင့်မောင်နှုံးနခခငါးစခန်းဟာမကြမီသိမ့်ပိုက်ရရှိနိုင်တော့မဲ့မောင်နှုံးမျိုးရဲ့နောက်ဆုံးလက်ကျန်စခန်းတစ်ခုဖြစ်တယ်လို့ရခိုင်တပ်တော်ကဆိုပါတယ်။ဒေသတွင်းသတင်းတွေအရရခိုင်တပ်တော်ဟာမောင်နှုံးနခခငါးရဲ့နောက်ဆုံးခံတပ်ဖြစ်တဲ့ဘန်ဂါရီနာအထိအနီးကထိုးစစ်ဆင်နေတာကြောင့်ဒီဇမလ9ရက်နေ့6ရက်နေ့တွေမှာနေရောညပါတိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီဘက်ကလည်းနခခ9ရက်နောက်ဆုံးလက်ကျန်ပြူဟာစခန်းမကြာရေးရေတပ်သင်္ဘောတွေရဲ့ပစ်ကူလေကြောင်းပစ်ကူတွေနဲ့အသေးအတန်ခုခံနေစေလို့ဖြစ်ပါတယ်။ရခိုင်တပ်တော်အနေနဲ့မောင်နှောင်းနခခ9ကိုသိမ်းပိုက်နိုင်ခဲ့မယ်ဆိုရင်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တစ်ခုလုံးကိုထိန်းချုပ်ထားနိုင်ခွင့်ရရှိမှာဖြစ်ပါလိမ့်မယ်။အခုဆက်လက်ပြီးအန်းနဲ့ဂွားဘက်ကိုစစ်ကူလာတဲ့စစ်တပ်စစ်ကြောင်းတွေကိုတိုက်ခတ်ရမှာရုံလောင်း200ကျော်နဲ့တုံ့ပန်းတွေအပါအဝင်လက်နက်ခဲများစွာသိမ်းပိုက်ရရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အန်းမြို့နဲ့ဂွားမြို့ဘက်ကိုစစ်ကူလာတဲ့စစ်တပ်စစ်ကြောင်းတွေကိုတိုက်ခတ်ရမှာစစ်သားရုံလောင်း200ကျော်နဲ့စစ်တုံ့ပန်းတွေဖမ်းဆီးရမိခဲ့တဲ့ပြင်လက်နက်ခဲများစွာသိမ်းဆီးရရှိခဲ့တယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ပါတယ်။အန်းမြို့နယ်မှာရှိတဲ့ရန်သူစခန်းတွေကိုထိုးစစ်ဆင်တိုက်ခတ်နေခြင်းမှာရန်သူစစ်ကောင်စီဟာရခိုင်ယူမဘက်ကနေစစ်ကူတွေကိုရဟန်းတွေနဲ့အချင်းချင်းပို့ဆောင်ပြီးဖြစ်တင်းဖို့ကြိုးစားနေခဲ့ပေမယ့်ရခိုင်တပ်တော်ကအစင်းစင်ဖြတ်တောက်ပိတ်ဆို့ထားနိုင်ခဲ့တာကြောင့်ရန်သူစစ်ကူစစ်ကြောင်းတွေဟာ၃ရက်တွင်စစ်ကြောင်းတစ်ခုလုံးချိန်မုန်းခံရတဲ့အဆင့်ကိုရောက်ရှိသွားတယ်လို့ဆိုပါတယ်။အမ်းမြို့ကိုစစ်ကူတက်လာတဲ့တပ်မ88လက်အောက်ခံနီးပြည်ဝစစ်ကြောင်းကိုနှွေမာလ28နေ့မှာအမ်းမြို့မြောက်ဘက်ရိုးတောင်လက်မထက်တနေရာကနေစတင်ဖြတ်တောက်တိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီစစ်ကြောင်းမှာခမရ319ခမရ415နဲ့ခမရ416စတဲ့တိုင်ရင်းကတပ်ဖွဲ့ဝင်တွေစုပေါင်းကအင်အား130ခန့်နဲ့စစ်ကြောင်းထိုးလာတာကို3ရက်နေပါဖြတ်တောက်ပိတ်ဆို့တိုက်ခတ်ရာလွေမာလာ30ရက်နေ့လယ်ပိုင်းမှာအပီးသက်ချိန်မုန်းနိုင်ခဲ့တယ်လို့အသိပေးပါတယ်။တိုက်ပွဲပြီးချိန်မှာအဲ့ဒီစစ်ကြောင်းကစစ်ကောင်စီတပ်သားရုံလောင်း100ကျော်နဲ့လက်နက်ခဲယံအများပြားသိမ်းဆည်းရရှိခဲ့တယ်လို့စစ်တုံးမဲအချို့ကလည်းဖမ်းဆီးရမိကထွက်ပြေးလွတ်မြောက်နေတဲ့အနေငယ်သောစစ်ကောင်စီတပ်သားအချို့ကလည်းလိုက်လံရှင်းလင်းနေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အရေးစကြောင်းမှာအင်အား184ဦးပါဝင်ပြီးဟင်္ဒရာမြို့ခြေဆိုင်ခလာရ18တရင်မူဝင်မြို့ခြေဆိုင်ခလာရ51တရင်အိမ်မဲမြို့ခြေဆိုင်ခလာရ63တရင်နဲ့ရန်ကုန်လှိုင်သာခြေဆိုင်ခမရ532တရင်စတဲ့တရင်9ခုစုပေါင်းထားတဲ့စစ်ကြောင်းတစ်ခုဖြစ်တယ်လို့အေအေကအသိပေးပါတယ်။ရန်သူစစ်ကောင်စီဘက်ကလေကြောင်းရေကြောင်းနဲ့မောင်းသူမဲ့အသေးခံ drone to site drone တွေအသုံးပြုပြီးအသေးအတန်ခုခံကာကွယ်နေတဲ့ဂျာကအပြတ်အသတ်ခြေမုံတိုက်ခိုက်နိုင်ခဲ့တာလို့အေအေကထုတ်ပြန်ထားပါတယ်ခင်ဗျာ။ခုတကအန်တမျိုးနယ်လုံးကိုသိမ်းပိုက်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရဖို့ဆက်လက်ထိုးစစ်ဆင်နေတယ်လို့အေအေကပြောကြားတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အန်တမျိုးနယ်လုံးကိုသိမ်းပိုက်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရဖို့ဆက်လက်ထိုးစစ်ဆင်နေတယ်လို့ရခိုင်တပ်တော်အေအေကထုတ်ဖော်ပြောဆိုလိုက်ပါတယ်။အန်မျိုးနယ်မှာရှိတဲ့စစ်ကောင်စီတပ်စခန်း30ကျော်ကိုတိုက်ခိုက်သိမ်းပိုက်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်နောက်ပတ်ကတခုသာသိမ်းပိုက်ဖို့ကြံရှိတော့တဲ့အတွက်အဲ့ဒီဌာနချုပ်ကိုအပိသက်သိမ်းပိုက်နိုင်ဖို့ဆက်လက်ထိုးစစ်ဆင်နေတယ်လို့အသိပေးထားပါတယ်။အမျိုးနယ်မှာရှိတဲ့လေစိတ်ပါဝင်စစ်ကောင်စီတပ်ရင်း9ခုနဲ့တပ်စခန်းတွေကို18ရက်အတွင်းထပ်မံသိမ်းပိုက်နိုင်ခဲ့တယ်လို့သိရပါဗျ။အမျိုးနယ်မှာရှိတဲ့စစ်ကောင်စီတပ်ရင်းတွေဖြစ်တဲ့အမှတ် 946 ဆောက်လွေအင်ဂျင်နီယာတပ်ခွဲအမှတ် 301 ချင်းမြတ်တရင်အမှတ် 302 ချင်းမြတ်တရင်အမှတ် 959 မြင်းဆောင်2လျှက်စစ်လုံယုံတပ်ခွဲ အမှတ်926ထောက်ပံ့တဲ့ပို့ဆောင်ရေးတပ်ခွဲအမှတ်97ရေလုံခြုံမှုတပ်ရင်းတို့ကိုနိုဝင်ဘာလ23ရက်နောက်ပိုင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့ AA ရဲ့မှတ်တမ်းတွေအရသိရပါတယ်။ဒါပြင်အမှတ်8အစင်းမြင့်ဆက်သွယ်ရေးတပ်ရင်းအမှတ်30တပ်ထင်းတပ်ခွဲအမှတ်919စစ်မြေပြင်အင်ဂျင်နီယာတပ်ရင်းလေစိအနီးပတ်ဝန်းကျင်ကနေခုခံတိုက်ခိုက်နေတဲ့ရန်သူစခန်းငယ်တွေပြင်ဒီစခန်းတွေကနေအစုလိုက်ထွက်ပြေးလွတ်မြောက်နေတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်ရှင်းလင်းခဲ့တယ်လို့အသိပေးထားပါဗျ။အန်ဒေတာတွင်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေချိန်မှာစစ်ကောင်စီဟာရခိုင်ယူမဘက်ကစစ်ကူတွေကိုရဟန်းရင်တွေနဲ့အကြိမ်ကြိမ်ပို့ဆောင်ဖြစ်တင်းမှုကြိုးစားခဲ့ပေမဲ့အင်အားဖြည့်လာတဲ့စစ်ကြောင်းတွေကို၃ရက်အတွင်းစစ်ကြောင်းတစ်ခုလုံးပြုတ်အောင်ချိန်မုန်းခံရတဲ့အဆင့်ထိရောက်အောင်တိုက်ခိုက်ခဲ့တယ်လို့လည်းအေအေကအသိပေးထုတ်ပြန်ထားပါဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှဆက်လက်တင်ပြနေပါတယ်စီရီသတင်းကောင်းလုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုမျိုးဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်ယခုအချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးမောင်ပါပထမဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့တန်အမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ထပ်မံခန့်အပ်ခံခဲ့ရတဲ့သတင်းပဲဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားပြုတန်အမတ်ကြီးအဖြစ်ထပ်မံခန့်အပ်ဖို့ကုလသမဂ္ဂရဲ့ Credential Committee ကဒီဇင်ဘာလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်အာနာသိန်းစစ်ကောင်စီဟာမြန်မာနိုင်ငံကိုစားပြုနိုင်ဖို့ကြိုးစားခဲ့ပေမဲ့ကုလသမဂ္ဂမှာမြန်မာပြည်သူတွေဘက်ကအပြည့်အဝကိုစားပြုရည်တည်နေတဲ့တန်အမတ်ကြီးဦးကျော်မိုးထွန်းကလက်ရှိအတိုင်းဆက်လက်အတည်ပြုခဲ့တာပဲဖြစ်ပါတယ်စစ်ကောင်စီဘက်ကကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုခွင့်ရဖို့ကြိုးစားခဲ့ပေမဲ့သုံးချိန်လုံးပယ်ချခံရပြီးတန်အမတ်ကြီးဦးကျော်မိုးထွန်းကဆက်လက်ခံထားဖို့ကုလသမဂ္ဂရဲ့ Credential Committee ကဆုံးဖြတ်ခဲ့တယ်လို့သိရပါတယ်အခုလိုကုလသမဂ္ဂမှာဆက်လက်ရည်တည်ခွင့်ရတာဟာပြည်သူတော်လှန်ရေး၊နေဦးတော်လှန်ရေးအောင်မြင်ဖို့အတွက်အားတစ်ခုဖြစ်နေမယ်လို့ယုံကြည်ပါတယ်လို့တန်မန်ကြီးဦးကျော်မိုးထွန်းကဆိုပါတယ်။တန်မန်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ထပ်မံခန့်အပ်ခံခဲ့ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မြင့်မင်းကသူ့ရဲ့လူမှုကွန်ရက်ကနေအစဉ်အသိပေးဖော်ပြထားပါတယ်။အကြံပတ်စစ်အုပ်စုကကိုစားပြုဖို့ကြိုးစားနေတာကိုဆက်လက်တားဆီးနိုင်ခဲ့ပြန်ပါပြီ။ပြည်သူတို့ရဲ့အတန်ဆန္ဒတွေကိုကုလသမဂ္ဂစင်မြင့်ကတဆင့်ဆက်လက်အတန်မြင့်ပေးနိုင်ပါစေ။ဒါဟာပြည်သူတွေရဲ့အောင်ပွဲတစ်ခုပါပဲလို့ NUG ဝန်ကြီးဦးအောင်မျိုးမင်းကပြောပါရယ်။ NLD အစိုးရလက်ထက်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မှတ်ကြီးအဖြစ်ခန့်အပ်ခံခဲ့ရတဲ့ဦးကျော်မိုးထွန်းဟာ2021ဖေဖော်ဝါရီမှာဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုကိုစတင်ခဲ့ပြီးမြန်မာပြည်သူတွေဘက်ကရည်တည်ကအာဏာသိမ်းစစ်တပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့လူသားမဆန်တဲ့ရက်စက်ကြွကြုံမှုတွေကိုကုလသမဂ္ဂညီလာခံအပါအဝင်ဆက်ဆက်အစည်းအဝေးတွေကတဆင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာသိအောင်ဆင်ဆက်မပြတ်အစည်းအဝေးတင်ပြနေသူတို့ဖြစ်ပါရယ်ခင်ဗျာဆက်လက်ပြီးတော့ရေစကြိုနယ်မှာပြည်သူအပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးနေတဲ့စစ်တပ်စစ်ကြောင်းကိုတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်ဒေဆုံးမှုရှိတယ်လို့ဆိုခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်မကွေးတိုင်းရေစကြိုမြို့နယ်အတွင်းကပြည်သူပိုင်နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့စစ်တပ်စစ်ကြောင်းကိုတိုက်ခိုက်မှုတွေမှာစစ်တပ်ဘက်ကထိခိုက်ဒေဆုံးမှုတွေရှိပြီးစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရဲသားတဦးဒေဆုံးခဲ့ရတယ်လို့ရေစကြိုပတ်ခဘကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာအသိပေးထုတ်ပြန်ပါတယ်။ရေစကြိုမြို့နယ်တောင်အိုတာတိုင်းစစ်ရေးဂိတ်ကအကြမ်းဖက်စစ်သားနဲ့ပြူစောတိအင်အား80ခန့်ဟာဒီဇင်ဘာလ1ရက်နေ့မနက်9နာရီခွဲကန့်အချိန်မှာကဘာမဲ့ကြေးပါကိုစစ်ကြောင်းထိုးဝင်လာတဲ့အတွက်ရေစချိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့နာယီဝက်ခန့်ကြားတဲ့တိုက်ပွဲဖြစ်ခဲ့ပြီးအကြမ်းဖက်စစ်ကောင်စီတပ်ကထိခိုက်ဒေဆုံးမှုတွေရှိတယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားနေချိန်မှာရေစချိုမြို့ပေါ်မှာရှိတဲ့အကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်တောင်းကြေးရွာကအသက်9နှစ်အရွယ်ကလေးငယ်တဦးနဲ့အမျိုးသမီးတဦးဒဏ်ရာရခဲ့တယ်လို့အသိပေးပါတယ်။ခြေလျင်စစ်ကြောင်းကအကြမ်းဖက်စစ်အုပ်စုဟာကဘာမဲ့ကြေးရွာအတွင်းကပြည်သူပိုင်ရွှေတွေနဲ့ဖုံးတွေကိုခိုးယူပြီးနေအိမ်33လုံးကိုမီးရှို့ဖျက်ဆီးကာခလာရ928တက်ထဲဝင်သွားကြတယ်လို့ရေစကြိုပခပခပြောပါတယ်။ ဒီဇင်ဘာ5ရက်နေ့ညနေပိုင်းမှာတော့ရေစချိုမြို့ပေါ်မှာရှိတဲ့အကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့နှစ်ကြိမ်ရန်တမ်းပစ်ခတ်ခဲ့ရာရွှေချောင်းရွာအတွင်ကြားရောက်ပောက်ကွဲခဲ့ပြီးအသက်15နှစ်အရွယ်မိန်းကလေးတဦးနဲ့အသက်40အရွယ်မျိုးသားတဦးတို့ဒဏ်ရာရသွားတယ်လို့သိရပါတယ်ဒီဇင်ဘာ6ရက်မနက်9နာရီခန့်အချိန်မှာလဲရေစချိုမြို့နယ်ပြည်သူ့ကာကွယ်ရေးရဲဘော်2ဦးစီးနင်းလာတဲ့ကားကိုနောက်ချံစစ်တပ်ကင်းမုံကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ရဲဘော်2ဦးမစိုးရိမ်ရတဲ့ကြည်ထိမှန်တရားရရှိခဲ့ပြီးပြည်သူ့ကာကွယ်ရေးရဲဘော်တွေပြန်လည်ပြစ်ခတ်မှုကြောင့်စစ်သား2ဦးသေဆုံးသွားတယ်လို့သိရပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဟာကိုယ်လွတ်ထွက်ပြေးလာရတဲ့အတွက်ရဲဘော်တွေစီးနင်းလာတဲ့ကားတစ်စီး Glock Point 38 Pistol တနက်တလက်အင်နာကဘုံဒီအလုံး40ခန်းနဲ့ငွေသား30ကျော်ဆုံးရှုံးခဲ့ရတယ်လို့ရေးစချိုပခပကထုတ်ပြန်ထားပါတယ်။လက်ရှိမှာလည်းအကြမ်းဖက်စစ်တပ်စစ်ကြောင်းဟာပကန်းချင်းနယ်မြေရဲစခန်းအနီးတစ်ဝိုက်မှာတပ်ဖြန့်ထားဆဲလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နန်းခမ်းမှာဖျောင်းနိုင်ထွန်းလာရကနေနေအိမ်မီးလောင်မှုကြောင့်စက်သိန်း300ကျော်ဖို့ဆုံးရှုံးခဲ့တဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။တောင်ပြည်တပ်မဟာတပ်နယ်မြေဖြစ်တဲ့နန်းခမ်းမြို့နယ်ကုန်းစာကျေးရွာမှာဖျောင်းနိုင်မီးထွန်းထားရကနေမီးလောင်မှုဖြစ်ပြီးစက်သိန်း300ကျော်ဖို့ဆုံးရှုံးသွားတယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကပြောပါတယ်ဒီဇင်ဘာ5ရက်ည9နာရီခန့်အချိန်ကဦးဆိုင်အိုက်ချိုင်းဆိုသူဟာဖျားစင်ပေါ်မှာမီးပူစော်ထားခဲ့ပြီးအပြင်သွားနေချိန်မှာဖျောင်းနိုင်မီးကနေတဆင့်မီးကူးဆက်လောင်ကျွမ်းခဲ့တာလို့ဆိုပါတယ်ဒီမီးလောင်မှုကြောင့်နေအိမ်အတွင်းမှာရှိတဲ့အသုံးဆောင်ပစ္စည်းတွေနဲ့စိုက်ကယ်ကလစ်ဘိန်းတစီ125အမျိုးအစားစိုက်ကယ်နှစ်စီးနဲ့အိမ်မှာတူလောင်ထားတဲ့ဆန်စပါးတွေမီးလောင်ကျွမ်းသွားခဲ့ပြီးစုစုပေါင်းကာလတံမိုးကျပ်သိန်း360ကျော်ဆုံးရှုံးသွားခဲ့တယ်လို့အသိပေးထားပါတယ်။မီးလောင်မှုကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA မိသက်တပ်ဖွဲ့ကမိသက်ကားတွေအပြင်ရက်ကွက်မိသက်ကားတွေနဲ့ပါမီးငြိမ်းသတ်ပေးခဲ့တယ်လို့ PSLF TNLA တရင်နဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီနောက်ဆုံးတင်ဆက်ပေးမယ့်တင်းကတော့မုဆယ်နဲ့နတ်ဖက်ကာကြားမှာကုန်းနေကားတစီတိမ့်မောက်ပြီးအမျိုးသမီးတဦးတန်ရာရရှိခဲ့တဲ့တင်းပဲဖြစ်ပါတယ်။တောင်ပြည်တက်မဟာငါးနေမြေမုဆယ်နဲ့နတ်ဖက်ကာကြားပန်ချေယော့ကုန်းအစင်မှာပြောင်းမှုအိတ်တွေတင်လာတဲ့ကုန်းနေကားတစီတိမ့်မောက်ပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PSLF TNLA တင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။ဒီဇင်ဘာ5ရက်နေ့မနက်7:00နာရီခွဲအချိန်မှာနတ်ဖက်ကာကနေမိုင်းယူ150မိုင်ဘက်ကိုပြောင်းမှုအိတ်တွေတင်ဆောင်မောင်းနေလာတဲ့12ဘိန်းကားတစီအချိန်မထိန်နိုင်ပဲလမ်းမကြီးဘေးကကြောက်အတွင်းသို့ထိုးချတိမ်မောက်သွားခဲ့တာလို့ဆိုပါတယ်ကားတိမ်မောက်ချိန်မှာရင်မောင်းဖြစ်သူဟာဒဏ်ရာအနည်းငယ်သာရခဲ့ပေမဲ့ကားပေါ်မှာလိုက်ပါလာတဲ့အမျိုးသမီးတဦးကတော့မျက်နှာနဲ့ဦးခေါင်းတို့ပြင်းထန်ဒဏ်ရာတွေရရှိခဲ့တယ်လို့အသိပေးထားပါတယ်ကားမောက်တဲ့နေရာဟာအကွေးကောက်များပြီးဂုံအစင်းဖြစ်တာကြောင့်မော်တော်ယာဉ်တွေမကြာခဏတိမ်းမောင်းလေးရှိတဲ့နေရာလို့သိရပါတယ်ခင်ဗျာ။ယခုတင်ပြပေးခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဒီဇင်ဘာလ10ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမန္တလေးအထက်ပိုင်းနဲ့အလဲပိုင်းတို့တွင်တောင်အရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ပူချိန်များရော့ကျလာနိုင်ပြီးအေးလာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကင်းနီပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်း၌မြူလူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနှင့်ကပ်ပလီပင်လယ်ပြင်တို့တွင်တိမ်အထင်တက်မှတိမ်ထူထပ်နိုင်ပြီးကျန်မင်္ဂလာပင်လယ်တွင်သာယာနိုင်ပါတယ်။မိုးချီနေမှာရှမ်းပြည်နယ်ရှေးပိုင်း၊ကယင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊တနင်္သာရီတိုင်းတို့တွင်နေရာကွက်ကျမိုးနှင်းငယ်ရွာနိုင်ပြီးစံဒေသများတွင်တိမ်အထင်အတက်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းဘက်တွင်ဒေသီမြောက်နောက်မြောက်ဘက်မှတနင်္သာရီ9မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းဘက်တွင်လေသည့်အရှိတောင်ဘက်မှတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်မှအထင်အတက်ရှိနိုင်ပါတယ်ရှင်။
ကုတ်ကတယောဇာကန္တာစီစဉ်မှာတက်ပြတ်သွားပြီးဖို့တက်ပူရီအပိုင်း49ကိုအောင်နီမျိုးကတင်ဆက်ပြီးမှာဖြစ်ပါတယ်ခင်ဗျာ
လူသားမျိုးနွယ်စုပေါ်မျိုးတုံးတက်ဖြတ်မှုတရားစွဲခံထားရတာကမ္ဘာပေါ်မှာ34ယောက်တောင်ရှိတဲ့အဲ့ဒီထဲမှာကဗုဒ္ဓဘုကျင်ဆိုးက35ယောက်မြောက်တရားခံဖြစ်လာမဲ့သူအုံကြွကြွပြုံးပြုံးပြက်ပြက်ဖြစ်ကုန်ရတော့တာပဲကမ္ဘာမီဒီယာတွေမှာတော့ဂျပန်ယထားပေါ်မှာအထိကြည်ရမြင်ရတွေ့ရတာအထိဖြစ်ကုန်တော့ဗုဒ္ဓဘုကျင်ဆိုးလင်မယားနှစ်ယောက်လည်းမူမေလဲကြသည်အထိဖြစ်ကုန်ရတယ်ထင်ပါရဲ့ကျင်ဆိုးမူလဲတာကတော့သူယူသားတော့မဟုတ်တော့ဘူးထင်တယ်တရုတ်ပြန်ပြီးမူးလေတယ်ဆိုတော့တေးကြတယ်တရုတ်ကဖင်ချလိုက်လို့ကိုဝင်မြတ်စောင်းနေရသလားမသိဘူးဘုရမုကျင်ဆိုးလင်မယားကခြေမကင်ပြီးလက်မကင်ပြီးပြားတုပ်ဖြစ်နေတဲ့အချိန်မှာတရားဘက်မှာတော့တော်လန်ရေးနေနေပဲဝင်နှင်းသပင်နေညာမြင်ဆိုင်ဆိုင်လာတဆောင်တိုင်းအလားကျင်းပနေကြပြီတပတ်မှာတော့အပူသေးကိုလင်လုံနေရတဲ့ဘုတ္တဘုကျင်ဆိုးမယားရုပ်ကိုလည်းကြည်ုံဖြစ်ပြက်နေပုံကဘလောက်တံပိုးကြီးရဲ့အိတ်တွေကန်ကန်ဘလောက်ဈေးကြီးတဲ့ပိတ်ဆတွေချုပ်ဝဲဝဲချုပ်ဝဲဝဲဥပရိယုတ်ကဝင်ရံပြေမရတဖာဖာစို့သလိုဘာလူမွေးမှမပြောင်းအောင်ရှာဘူးလေခုလိုပဲတန်တရားနဲ့စောင့်ကြည့်ခံနေရတာတွေကကြီးတော့လာရကနေတွားဂရိတိမျက်နာကိုတစိမ့်ရိုက်ခနှိပ်ပေးလိုက်သလိုမျိုးပဲမွေးရပါအင်္ဂါယုတ်ကလည်းပါလာပြီးသားထင်မှရဲ့ဗျာဝင်ရံပြေမရဖင်တကားကားနဲ့ဘဝနီကုံချုပ်ရတော့မယ်အဖြစ်ရရှောက်ပြောနေတာမဟုတ်ဘူးရက်ပြောနေတာပေါ့ဗျာတပူကျင်ဆိုမိမကော်မတီကိုကြည်အောင်လေမျက်နာကအမြဲတမ်းပြုံးနေသလားမဲ့နေသလားကိုမသိအောင်ကဘာပေါ်မှာအတိပဲဖော်အားခက်ဆုံးဆောက်ခွက်ထဲမှာတော့တော်တော်ဝေခဲကခက်တဲ့မျက်နှာပေးပဲအဲ့လိုဝေခဲကခက်တဲ့မျက်နှာပေးပိုင်ရှင်ကလှမ်းဝေရတော့မယ်လက်ရှိဘဝကနေငရဲမြန်ရမယ်ဝင်ရံပြေးဘဝကိုတွားရတော့မယ်ဆိုတော့တပူပေါ်တဘူးစက်မသားယုတ်ကြီးကိုအလားစင်နေရလို့မျိုးဖြစ်နေပြီပေါ့ဗျာမြန်မာစကားပုံတွေကပုံမလာပန်းမလာဆိုတဲ့ဆိုစကားဒါကိုပြောတာထင်ပါတယ်ပုံမလာမှတော့ဘယ်ပန်းမှာလဲလာစရာကိုစောက်ချောင်းကိုမရှိတော့ဘူးဒါနဲ့မြန်စောက်ဘူးကဘလို့မြန်ပေါင်းခဲ့တယ်လည်းမသိဘူးအေးလေအဲ့ကောင်ကလည်းဒါမှမရဘူးဆိုရင်တော့ယူစရာမိမလည်းရှိမဲ့ပုံမပေါ်တော့ရရလှမ်းဆွဲထားရတယ်ထင်ပါတယ်တဲ့အဲ့တော့အခြေအနေတွေကလေပြေလေးတွေလာနေတယ်လို့ပဲဝင်ရံပြေးနဲ့ဆွေးနွေးစရာကိုစောက်ချောင်းမရှိဘူးဆိုတော့အနေထားကိုရောက်ကုန်တကယ်ကိုအနေထားကမွေဖားဘယ်နိုင်ငံကမှဖမ်းပြီးမအဲ့ရင်လေ ICC ကိုငါတို့ကဖမ်းပြီးအက်လိုက်ရုံပဲလွယ်လေးဖြစ်နေဘုဒ္ဓမှုကျင်ဆိုးကတော့အခုဆိုလို့ရှိရင်ကြည်တားအောင်နဲ့စစ်တင်တန်းပေးဘိုးဘွားရိတ်တာနေရမဲ့တက်ကြီးရွယ်ကိုအဖိုးဖွားတွေကိုတော့မှဖူကြီးကိုခါကုန်းကုန်းစစ်မှုထမ်းမအောင်ဆိုပြီးတော့မှလုံနေသူလို့ထားတဲ့ကြောက်ကန်ကန်အဖွဲတွေတဲကဖွဲထားပြီးသားဖြစ်တဲ့ပြည်သူလုံခြုံရေးအဖွဲတွေမှာထဲမယ်စစ်စေးရေးဂိတ်တွေတက်လုံခြုံရေးတွေအစင်းစစ်ချင်းတွေနယ်မြေရှင်းလင်းရေးတွေတဲမှာအဲ့ဖူကြီးကိုခါကုန်းကုန်းစစ်မှုထမ်းမအောင်ဆိုပြီးတော့လုံကုန်ကြလူတွေဝန်ပြေးဘွားနဲ့ခေါ်ရဲ့အမှုရဲ့နှစ်ယောက်တည်းမသွားနိုင်တော့တဲ့ပြင်မှာဘူဘူဘွားဘွားအရွယ်စုံစုံလင်းလင်းနဲ့အတူတူနှွဲပြောတွေ့တော့ခေါ်ကုန်တယ်သူခေါ်သွားတော့မယ်ပုံစံပေါက်နေပြီတဲ့ဗုဒ္ဓဘုကျင်ဆိုးဝင်ရံပြေးအကြောင်းနဲ့အချိန်လင်းတော့မယ်ဖြစ်တော့ဖြစ်ခံနေဘူးခုဆက်ပြီးတလက်စားတယ်ပြောရရင်တော့အန်ကြပြီအန်ရပြီဆိုတာတွေမတင်ကြတော့နဲ့အလုံးရှုပ်တာပဲကိုတွေကရေးတင်လေးဘောမတွေကဖင်ပိတ်ညင်းလေးပဲဂျားတွေကတော်လိုင်းပြည်သူတွေလည်းပင်ပန်းတာပဲရှိရတယ်လိုက်ရှာဖတ်နေရတာ ਨੇ ကိုဒီတော့လွတ်ထားလိုက်အချိန်တန်ရင်ဒီကြသွားတဲ့သူတွေရဲ့တကကောင်းလေးရဲ့မယားတွေကတစ်တော့တွေမှာတက်ပြီးငုံမဲ့ကိစ္စအဲ့တော့ငါတို့ကပင်ပန်းခံပြီးတော့အသေးအံကိုရေးတင်နေကြမလို့ဒီတော့သူတို့လင်းနေသေးတာနဲ့အချိန်တိုင်းသူတို့လိုလိုတက်လာပြီးတော့ငိုကြလိမ့်မယ်ပူမနေကြနဲ့တော့ဗျာဒါကြောင့်တခြားအခွီးကလိုင်းနေတာအေးအေးဆေးဆေးစောင့်နေအဲ့ကောင်မတွေကတော့အချိန်တိုင်းတစ်တော့မှတက်ပြီးငိုဒါမှလည်းအသေးတွေဖြူးတွေရပြီးမုတ်ဆိုးမအူမှဖွန်ချောင်းနေတဲ့ကောင်လေးနဲ့တွေ့ပြီးနောက်လင်ရမှာဟုတ်ဒင်းတို့ကလည်းမိမတွေကဒီမိမတွေကလည်းအကြံနဲ့အပိုင်ချက်နေကြတယ်ဘုဒ္ဓဘုကျင်ဆိုးအာနာသိမ့်လိုက်လို့ဘယ်ရာမှသူ့တွေအမြဲလည်းမထွက်ဘူးတိုင်းပြည်ကလည်းစပြရတော့မယ့်အနေထားကိုဖြစ်နေအခုဆိုလို့ရှိရင်မြန်မာနိုင်ငံကမ္ဘာငွေကြီးခွာချမှုအနေနဲ့အများဆုံးသောနိုင်ငံနံပါတ်1ထဲမှာဖြစ်သွားပြီနိုင်ငံဘုဒ္ဓဘုကျင်ဆိုးနဲ့အတူဝန်ပြီးဘဝဖြစ်တဲ့ကြောက်ကန်းပါးတွေတော့လိုက်အပါမခံနိုင်ဘူးပြအမြန်ကယ်ဖို့လိုလေပြီတော်လန်ရေးမြန်မြန်ပြီးမှအမှန်ကန်ကိုကယ်နိုင်လိမ့်မယ်ပြောရရင်တော့တော်လန်ရေးဆိုတာကလည်းကြာရင်မကောင်းဘူးကြာတာဆိုလို့ကတင်မောကိစ္စပဲကောင်းတယ်တော်လန်ရေးကနိုင်ကိုနိုင်မအောင်ဖြစ်မယ်မြန်မြန်နိုင်မအောင်ဖြစ်မယ်တော်လန်ရေးကလည်း နိုင်ကိုနိုင်မယ်ဗျာနိုင်မယ်အနေထားကိုတေချာပေါက်ဖြစ်နေအယူမလွဲနဲ့အထင်မမားနဲ့ဘာကြောင့်မှရှုံးစရာဟုမရှိတော့တဲ့အနေထားကိုဖြစ်နေဒါမူရီပေးနေတာမဟုတ်ဘူးတေချာပေါက်နိုင်မယ်အနေထားဖြစ်နေလို့ခိုင်မာတဲ့သတင်းစကားပြောရတာသို့တော့ဗုဒ္ဓိုင်ကြီးထိုင်နေလို့တော့မရဘူးပေါ့ဗျာဘာလို့မှမလုပ်ပဲမခုမကန့်တဲ့ဝိုင်းတွန်းကြမယ်စီလုံးကြမယ်ရိုးသားကြမယ်ဆိုရင်တော့နိုင်ကိုနိုင်ပါမယ်လှုပ်ကြဟာလှုပ်ကြဟာဆိုပြီးကိုကကြတော့အမိမြောက်လိုက်အီးပေါက်လိုက်နဲ့လုံနေရင်စီလုံးကြဆိုပြီးအရာရာလဝါကြီးအုပ်ငါအောင်လာညီညွတ်ကြစီလုံးကြဆိုနေရင်ရိုးသားကြပါအတွင်တွင်ပြောပြီးကိုနိုင်တာကြလူလေပတ်ကားလုံနေရင်တော့ရွှေပြီးတော့မျောတိုင်းဝေးသွားလိမ့်မယ်အဲ့တော့ဝင်ရမ်းပြေးဖြစ်မှုမဖြစ်မှုအပါထား ICC ရောက်မှုမရောက်မှုအသာထားတို့ရဲ့တော်လန်ရေးအဲ့ဒီမှကြီးမန်းချက်ဖြစ်တဲ့ခြေနှစ်ချက်ရှိအာဏာရှင်ပြတ်သုံးရေးဖက်ဒရယ်ဒီမိုကရေစီဖော်ထွန်းရေးပဲအဲ့ဒီအရေးတွေအတွက်ကိုအသွေးသားတွေအတွက်လည်းပေးဆက်ခဲ့ကြပြီတေယုလုံးလုံးနောက်ဆုတ်ပေးစရာလည်းမရှိဘူးရှေ့တို့ပဲချီတက်ကြဆိုဗျာအရေးတော်ပုံကအောင်းနေပြီ
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်ဒီနေ့ကျရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လိုင်းတေဂီတာအစီအစဉ်မှာကိုကူးရေးသားထားပြီးရီဘကာဖနိုင်းတီးဆိုထားတဲ့ယုံကြည်ရာခီးဆိုတဲ့တော်လိုင်းတေသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါလိမ့်ခင်ဗျာ
ပြည့်စည်တဲ့ဒုက္ခဘာမှတန်ရာတွေပြင်းနေခွေတိုက်ခိုက်လို့မဆုံးနိုင်တဲ့ဒီကိုယ်ရေးပြည့်လင်းနေနာကိုရမေခေချပြီးယောနေတယ်မို့တီပါခွေအတတ်တဲ့မြေချာရလူရီမရှိရမယ်Chain tying, quay on me. Ooh, you ma. Bampu, Quincy. Nyolin che. Domine, Piem, ya. Yoji, ya, ni, ping, ya, she, la, ma. In chin, be a pyo.
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူပါစေမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြတမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြမမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးများရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်